ကဘာပေါ်မှာအောက်ဆီဂျင်ဓာတ်ငွေတွေဘယ်ကရသလဲဆိုတာကိုလေ့လာနေတဲ့သိပ္ပံပညာရှင်တွေကဖြစ်နိုင်ခြေတစ်ခုကိုတွေ့ရှိထားပါတယ်။ရှင်းနှစ်တန်းပေါင်းများစွာမှာရှိခဲ့တဲ့ဗက်တီးရီးယားပိုးမွှားတွေဟာနေတာရှည်လို့အလင်းကိုရောက်ပြီးတော့ပိုရလာတဲ့အခါမှာအောက်ဆီဂျင်တွေပိုပြီးတော့ထုတ်လွှတ်တယ်ဆိုတဲ့အချက်ကိုသူတည်တီတွေကသွားတွေ့ပါတယ်။အောက်ဆီဂျင်တွေရှိနေလို့သာကဘာပေါ်မှာသက်ရှိသတ္တဝါတွေနဲ့အပင်တွေအသက်ရှင်သန်နိုင်ကြတာဖြစ်ပါတယ်။ AB သတင်းကိုအခြေခံပြီးနန်းလောင်ပြောပြပေးပါရှင်။
အမေရိကန်နဲ့ကနေဒါနိုင်ငံတွေဆက်မီရှိဂန်ပြည်နယ်ထဲကလက်ခါရွန်ရေကန်ကြီးရဲ့ကျန်းမြေအောက်ကနေခရမ်းရောင်ရှိတဲ့ပစ်ချွတ်ချွဲဘက်တီးရီးယားပိုးမွှားတွေကိုယူပြီးတော့တက်ခွဲခန်းထဲမှာအလင်းရောင်ပေးပြီးဆန်းသတ်ခဲ့ပါတယ်။ဒီအခါမှာအလင်းရောင်မြင့်များရလေပိုးကလေးတွေရှိကအောက်ဆီဂျင်ဓာတ်ပိုထွက်လေလေဆိုတာကိုတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့နှစ်သံပေါင်းများစွာကကမ္ဘာမြေပေါ်မှာအောက်ဆီဂျင်နည်းနည်းကလေးပဲရှိရကနေအခုလိုအတိုင်းဒါထိဘလို့တိုးလာသလဲဆိုတဲ့မေးခွန်းကတော့သိပ္ပံပညာအတွက်ပဟေလိကြီးတစ်ခုအဖြစ်ဆက်ရှိနေပါသေးတယ်။ဒီနေရာမှာဆယ်ယနိုဘက်တီးရီးယားလို့ခေါ်တဲ့ပိုးမွှားလေးတွေပါဝင်ပတ်သက်မှုရှိနေတာကိုသူသိသိတဲ့တွေ့ရှိခဲ့ပေမဲ့လို့အောက်ဆီဂျင်ဓာတ်အများပြားဘလို့ပေါက်ပေါက်လာတယ်လဲဆိုတာကတော့အဖြေရှာမရသေးပါဘူး။တဘာဝဗီဇပညာဌာနကဩဂုတ်လ၂ရက်နေ့မှာထုတ်ပြန်လိုက်တဲ့သုတေသနစာတမ်းတစ်ခုမှာတော့ကမ္ဘာလှည့်ပတ်မှုနေကွေလာပြီးတရက်ကို6နာရီရှိရာကနေ24နာရီအထိနေ့တာရှည်လာတာကဆယ်ယနိုဘက်တီးရီးယားပိုးမွှားလေးတွေအောက်ဆီဂျင်ဓာတ်တွေပိုထုတ်လို့နိုင်ဖို့အဓိကကြတဲ့အချက်ဖြစ်တယ်လို့ဖော်ပြထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2.4ဘီလီယံလောက်မှာတော့ကမ္ဘာလေထုထဲမှာတိုင်းတာကြည့်လို့မရနိုင်လောက်အောင်အောက်ဆီဂျင်ဓာတ်နည်းနည်းကလေးပဲရှိခဲ့တဲ့အတွက်သက်ရှိသတ္တဝါတွေနဲ့အပင်တွေအသက်ရှင်သန်လို့မရခဲ့ပါဘူး။ဒါပေမဲ့လည်းအလင်းရောင်ပိုရလာကြတဲ့ဆိုင်ယနိုဘက်တီးရီးယားပိုးမွှားလေးတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုရှူသွင်းပြီးတော့အောက်ဆီဂျင်တွေကိုထုတ်လွှတ်ခဲ့တာပါ။အစပိုင်းမှာအဲ့ဒီလိုထွက်လာတဲ့အောက်ဆီဂျင်ဓာတ်သိပ်မများဘူးဆိုပေမဲ့နှစ်ဘီလီယံပေါင်း400လောက်ကြာလာတဲ့အခါမှာတော့ကမ္ဘာလေထုထဲအောက်ဆီဂျင်တွေဟာအခုလက်ရှိပမာဏရဲ့10ဘုံတစ်ဘုံလောက်ထိတိုးလာပါတယ်။ဒါအလွန်များတဲ့ပမာဏဖြစ်တယ်လို့ဂျာမနီနိုင်ငံ Max Planck Institute ကအစင်းခါစားဦးဆောင်ပြုစုသူဇီဝဓာတုပညာရှင် Judy Clark ကပြောပါတယ်
The world was likely covered for billions of years with microbial mats.
Nowadays, bacteria ပိုးမွှားတွေနှစ်ပေါင်းသန်းနဲ့ချီဖုံးလွှမ်းနေခဲ့ပုံရပါတယ်။လက်ရှိမှာတော့သူတို့ကို Middle Island Sink Hole လို့လက်လန်းမီကိုသိပ်ခတ်တဲ့နေရာမျိုးမှာပဲတွေ့ရပါတော့တယ်။အဲ့ဒီပိုးမွှားတွေကပဲအောက်ဆီဂျင်ဓာတ်ငွေတွေအဖြစ်အသွင်ပြောင်းလာစေမဲ့ဓာတ်ငွေတွေကိုအဓိကချုပ်လွှတ်ခဲ့တာပါ။ဒါကြောင့်လဲကျမတို့အခုလိုအသက်ရှူလို့ရနေတာဖြစ်ပါတယ်။
ဒါကြောင့်လဲအပင်နဲ့သရိုက်ခြံတွေပေါက်ပွားလာပြီးတော့အပင်တွေကလည်းအောက်ဆီဂျင်တွေထုတ်လွှတ်လာတယ်လို့ပြောပါတယ်။အဲ့ဒီဘက်တီးရီးယားပိုးမွှားလေးတွေကအောက်ဆီဂျင်ကိုဘာကြောင့်အများအပြားထုတ်လွှတ်ခဲ့ကြတာပါလဲ။ပင်လယ်ဒီရေနဲ့ကမ္ဘာလှည့်ပတ်မှုဆက်ဆက်ပုံအကြောင်းလေ့လာနေတဲ့မီရှိဂန်တက္ကသိုလ်အနဝါဘေဒပညာရှင် Brian Arpic ကအခုလိုသုံးသပ်ပါတယ
်။ Way back when these oxidation events were happening is just all through earth history.It's continually
oxygen ဓာတ်တွေစပြီးထွက်လာတဲ့အချိန်တုန်းကကမ္ဘာလှည့်ပတ်မှုကအတော်နေပါတယ်နေထွက်ပြီးနေတာရှည်လာတဲ့အခါကျတော့အဲ့ဒီပိုးမွှားတွေလည်းဓာတ်ငွေတွေထုတ်လွှတ်ဖို့အချိန်တွေပိုရလာကြတာဖြစ်ပါတယ
်ပင်လယ်ဒီရေတွေနဲ့လရဲ့ဆွေးငင်အားတွေတုံ့ပြန်မှုတွေရှုပ်ထွေးနေကြတာကြောင့်ကမ္ဘာလှည့်ပတ်မှုနေကွေခဲ့တာပါအဲ့ဒီအယူဆမမမန်းဆိုတာကိုသိနိုင်အောင်လို့လွန်ခဲ့တဲ့နှစ်ပေါင်း 2.4 ဘီလီယံလောက်ကရှိခဲ့တဲ့ဘက်တီးရီးယားတွေနဲ့အလားတူ Lake Huron ရေကန်ကြီးရဲ့ပေ80အနက်လောက်ကတွင်းကြီးထက်ကပိုးမွှားတွေကိုယူပြီးတော့မီရှိဂန်နဲ့ဂျာမန်သုတေသီတွေစမ်းသပ်ခဲ့တာဖြစ်ပါတယ
်။ There are these beautiful cyanobacterial mats flourish in an
ရှေးရုံးကဘာမြေကြီးဟာ Middle Island Sink ကိုတွင်းနဲ့ကြီးတွေကပုံစံမျိုးဖြစ်ခဲ့မယ်လို့ကျမတို့တော့ယူဆထားပါတယ်။ပင်လယ်ကမ်းခြေတွေမှာဒီလိုပိုးမွှားတွေနဲ့ဖုံးလွှမ်းနေမယ်လို့ထင်ပါတယ်
။ရင်ကုတ်သမားတွေယူလာပေးတဲ့အဲ့ဒီပိုးမွှားတွေကို52နာရီကြာအဆက်မပြတ်အလင်းရောင်ပေးပြီးတော့စမ်းသပ်တဲ့အခါမှာတော့အောက်ဆီဂျင်တွေပိုထွက်တာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒီတွေ့ရှိချက်ဟာကမ္ဘာပေါ်မှာအောက်ဆီဂျင်တွေဘယ်ကရသလဲဆိုတော့ဖြစ်နိုင်ခြေတစ်ခုသာဖြစ်တယ်ဆိုပေမဲ့လို့ချီးကျူးထိုက်တဲ့ရှင်းလင်းတင်ပြချက်တစ်ခုဖြစ်တယ်လို့လည်းသိပ္ပံပညာရှင်အတိုင်းဝိုင်းကပြောဆိုကြ